မြန်မာနိုင်ငံမှာဒန်းတူအခွင့်အရေးကိုအပြည့်အဝအမခံတဲ့ Federal Democracy စနစ်ထူထောင်ဖို့မရှိမဖြစ်လိုအပ်တဲ့တော်လှန်ရေးလို့ NUG ကပြောဆိုပြီးပြည်သူခုခံတွန်းလှန်စစ်ဆပီးလို့ကြေညာလိုက်ပြီးတဲ့နောက်တိုက်ပွဲတွေဖြစ်ပွားနေတဲ့စကိုင်းတိုင်းရင်းမပင်ကဏီနယ်တွေထဲမှာစစ်တပ်ကလုံခြုံရေးတိုးမြှင့်ဆောင်ရွက်နေပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမုံပြောပြပေးပါမယ်ရှင်။
စစ်အုပ်ချုပ်ရေးကိုတနင်္ဂနွေအတိုင်းအတာနဲ့လဲနေလှေအောင်ညှင်းဆောင်မကျန်တွန်းလှန်တိုက်ဖြတ်ကြပါလို့ NUG ရဲ့ယာယီသမရကတိုက်တွန်းပြီးခုခံတွန်းလှန်စစ်ပွဲစတဲ့နယ်လို့ပြောခဲ့ပြီးနောက်မုံရွာအခြေဆိုင်အနောက်မြောက်တိုင်းစစ်ဌာနချုပ်ရှိရာတဝိုက်လေရင်တွေပြန်ဝဲရတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။ယာကြီးကလေးချင်းတွင်းတရားမှလည်းအရင်ကထက်လုံခြုံရေးတွေတင်းကျပ်ထားပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်ပြီးရင်းမှပင်ဒေသခံကာကွယ်ရေးအဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ်။
စစ်ကောင်စီဘက်ကကျွန်တော်တို့အခုဒီနေ့ဆိုရင်နမခမှာတို့လေရင်တွေဝဲတယ်ပြီးရင်ကျွန်တော်တို့ဒီယာကြီးကလေးလမ်းပိုင်းဖြစ်တဲ့ကျွန်တော်တို့မုံဝါနဲ့ပြင်မဆက်သွားတဲ့ချင်းနှင်းတားပေါ့ဗျာချင်းနှင်းတားမှာဆိုတို့ဘန်ဂါလေးတိဆောက်တယ်ဟိုဘက်ဒီဘက်ဒီမှာဘန်ဂါလေးအထူးတလည်းတိဆောက်ပြီးတော့မှတို့စောင်းကြက်ကိုပေးနေတာတွေ့ရပါတယ
်ရင်းမှပင်ကဏီနယ်ဟာစစ်တပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားအပြင်အလန်းတိုက်ပွဲဖြစ်ပွားလေးရှိတဲ့နေရာတွေဖြစ်ပါတယ်။ဒါအပြင်စကိုင်းတိုင်းမြောင်မြို့နယ်ဘက်မှာလည်းစစ်တပ်တွေပိုပြီးလှုပ်ရှားနေရတဲ့ပတ်သက်လို့ PDF အဖွဲ့ဝင်တယောက်ကအခုလိုပြောပါတယ်
။သူတို့လှုပ်ရှားမှုပြင်ကတော့ကားတွေပေါ်လိုက်ပြီးလိုက်တယ်၊သူတို့ရိတ်ခါတွေပူလိုက်၊ကားကုန်ပြင်းလာလာလိုက်နေအမှုတွေရှိတယ်။ကျွန်တော်တို့ပြင်ဆင်မှုကတော့ကျွန်တော်တို့လည်းဟိုဒီတိုင်းရမနေဘူးလေ။အစိုးရနဲ့ကဒီစစ်ပေါ်စီလှုပ်ရှားဝေးရတယ်ပြင်ဆင်ခဲ့ရတယ်။ဒီပြင်တာပြင်ဆင်မှုကပူရှိရှိလာတာပဲလေ။ကျွန်တော်တို့ပြင်ဆင်ပြီးရှိတယ်ပြင်ဆင်သေးရတယ်ရှိတယ်ရှေ့ဆက်ပြင်ဆင်နေရရရှိပါတ
ယ်ဟုတ်ဒါကစကိုင်းတိုင်းရဲ့အခြေအနေပါလေသက်အခြေဆိုင်စခန်းရှိတဲ့မကွေးမြို့မှာဆိုရင်လေမျိုးဝင်မျိုးထွက်တွေမှာလုံခြုံရေးတင်းကျပ်ထားသလိုစစ်တပ်တွေမျိုးတွင်လှက်ပက်ကင်းလှည့်နေပြီးဝေဟင်းလေရင်ကျန်တမ်းမှုတွေလည်းရှိတယ်လို့ဒေသခံတွေကအခုလိုပြောပါတယ်အဲ
မျိုးဝင်မျိုးထွက်စိတ်တွေမှာကတော့ကျွန်တော်တို့ဒီမကွေးမြို့ရဲ့အဆက်မှာကကျွန်တော်တို့ဒီတောင်ရင်းဘက်ကိုထွက်တဲ့ဆက်ပေါ်တွေရှိတယ်နောက်တော့လက်မောက်ရေနံကျောင်းလူတက်ဒီဗီဒီယိုကဘုဆက်တဲ့ချက်ပေါက်တူရှိရယ်နော်အဲ့ချက်ပေါက်ဒီမှာကသူကအဲ့စစ်တက်နဲ့ရင်းနေတယ်သူကစစ်နဲ့ရင်းနေတယ်မလိုရင်းသိကြတာလေကျွန်တော်စဒီနေ့အချိန်ကတော့မကွေးမြို့တွင်းမှာဒီတစ်ဆက်ဆက်စစ်ကားလုံးကြီးရေးကားကမရှိရယ်ဆုံးရတဲ့ဒီရယခုချိန်ဒီပြည့်နေနေတော့နေ့ရက်7လရည်ရယ်ဒီချိန်ဒီကျွန်တော်ဒီကနေ့မှာတော့ဒီနေ့လယ်ပိုင်းလောက်မှာတော့ကျွန်တော်ဒီနေ့နေကြရတယ်ဒီဒီနေရာဘီဘူးဥတည်တယ်ဆိုတော့ကျွန်တော်အကြည့်ကြတာပြောနေတော့ဒီနေရာလေးတော့ကြားပါတယ
်မကွေးလေတက်စခန်းဟာဧပြီလ29ရက်က105မမရှော့တိုက်တုံးတွေနဲ့တိုက်ခိုက်ခံရမှုပါတယ်လေတက်စခန်းအဆောက်အဦးထိခိုက်ပျက်စီးမှုမရှိပေမဲ့လေရင်ပြေးလန်းပျက်စီးခဲ့တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့ပါတယ် NUG အစိုးရရဲ့ကြေညာချက်ကိုစစ်ကောင်စီကတကြံအမြောက်ပြစ်တာနဲ့တင်စားပြီးအရေးမကြီးတယ်လို့ပယ်ချခဲ့ပါတယ် NUG ကတော့ပြည်သူအုံကြွမှုကိုကျေးလက်မျိုးပြနဲ့နိုင်ငံတဝန်းလုံးတပြိုင်တည်းလှုံ့ဆော်ကြရမယ်လို့ပြောဆိုထားပါတယ် PDF အဖွဲ့တွေအနေနဲ့ပြည်သူတွေရဲ့အသက်အိုးအိမ်ကိုတရီထားကာကွယ်စောင့်ရှောက်ဖို့အထက်ကညွှန်ကြားချက်တွေကိုတိတိကျကျလိုက်နာကြဖို့ပြည်သူကာကွယ်ရေးတပ်မတော်ကထုတ်ပြန်ထားတဲ့စစ်ဖက်ဆိုင်ရာစီမင်းစည်းကမ်းတွေကိုတတွေမသိမ်းလိုက်နာကြဖို့တိုက်တွန်းထားပါတယ်ပြည်သူလုံခြုံရေးတပ်တွေအနေနဲ့မိမိတို့ဒေသရဲရွာမျိုးပြတွေမှာရှိတဲ့ပြည်သူတွေရဲ့အသက်အိုးအိမ်ကိုလုံခြုံစိတ်ချရအောင်စီမံချက်ချကာကွယ်စောင့်ရှောက်ကြဖို့ကိုလည်းပြောကြားထားပါတယ်တနိုင်ငံလုံးပူးပေါင်းခုခံမှု NUG ရဲ့တပ်တွင်းချက်ကိုရင်းမှတ်ပင် PDF အဖွဲ့ဝင်ကအခုလိုတုံ့ပြန်ပါတယ
်။ဖြစ်နိုင်ရင်တော့ကျွန်တော်တို့အားလုံးဟိုပြည်သူအားလုံးလည်းလက်ကမ်း PDF အားလုံးပေါ့အဆင်မြင့်တင်ပြီးတော့မှဒီဒီခေါ်ရင်ပို့ပြီးတော့အဆင်ပြေမယ်ထင်တယ်။ဘာလို့ကျွန်တော်ဒီဒီလို့ခေါ်လိုက်ဒီခေါ်လိုက်တဲ့နေရာမှာကျွန်တော်ဟို PDF တွေကလည်းလက်နဲ့ပြည်သူနာရှိတယ်မပြည်သူနာတွေလည်းအများကြီးပဲ။ခေါ်တိုင်းလည်းကျွန်တော်တို့ကဒီဒီခေါ်ပြီးဆိုပြီးတော့စားတယ်မျိုးတိုက်ခိုက်တာမျိုးကျွန်တော်တို့တိုက်ခိုက်ခဲ့တာဟိုးနကူကလေးဟိုတိုက်ခိုက်ခဲ့ကြတာအဲ့တော့ကျွန်တော်တို့အနေနဲ့က NUG ဒီဒီလိုခေါ်လိုက်ပြီဆိုတော့မခေါ်ခင်လေးပြည်စုံအောင် PDF တွေကိုနက်နက်ခဲရန်အပြည့်စုံတက်ဆင်ပေးတင်တာပေါ့ဒါနဲ့သူတို့ခေါ်ခဲ့တယ်ခေါ်ခဲ့တဲ့အခါကျသူတို့ရဲ့လက်နက်ကင်ဖွဲ့စည်းတွေသူတို့ချပေးတယ်လက်နက်ကင်ဖွဲ့စည်းတွေဥဆောင်ပြီးတိုက်တူရေးဆိုရင်ကျွန်တော်တို့အနေနဲ့လည်းနောက်ကနေလိုက်တာဆောင်ရွက်ဖို့အသင့်ပါပဲဆိုတာလည်းပြောချင်ပါတယ
်စစ်ကောင်စီဘက်ကတော့ပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်အတွက်လုံခြုံရေးတပ်တွေကအမှားကန်တယ်လို့ပြောကြခဲ့ပါတယ်။ဒါအပြင်ဂျာကလာအမျိုးသားညီညွတ်ရေးအစိုးရရဲ့ကြေညာချက်ဟာကုလသမဂ္ဂအထွေထွေညီလာခံနီးလာတာကြောင့်လုံပြတာဖြစ်တယ်လို့စစ်ကောင်စီကြေညာရေးဒုဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းကတုံ့ပြန်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။